စကိုင်းလိုင်းကဏီမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေနဲ့မြေရှင်းလင်းရေးတွေလုပ်နေရမှာနေအိမ်တချို့လည်းမီးရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘုံမြို့နယ်တွေကကျေးရွာတွေမှာဆိုရင်လည်းရာနဲ့ချီတဲ့နေအိမ်တွေမီးရှို့ခံရပြီးတိုက်ခတ်မှုတွေကြောင့်အရက်သားတွေထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားမြုံပြောကြားပေးပါမယ်ရှင်။
စကိုင်းတိုင်းကဏီမြေထဲမှာစစ်ကြောင်းနှစ်ကြောင်းခွဲပြီးတော့နေမီရှင်းလင်းရေးလုပ်နေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာမေလ15ရက်နေ့ကနေပြီးတော့မေလ18ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေပါတယ်။မေ19ရက်နဲ့မေ18ရက်ဗုဒ္ဓဦးနေ့တွေမှာနေမီရှင်းလင်းရေးလုပ်လာတဲ့စစ်ကောင်စီတပ်ကိုဒေသခံကာကွယ်ရေးတပ်ကနေပြီးတော့မိုင်းဆွဲတိုက်ခိုက်တာတွေလုပ်တယ်လို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်ခံရတဲ့ဆိုတဲ့စစ်ကောင်စီတပ်ဟာမေလ18ရက်နေ့မနက်ပိုင်းမှာတော့ကဏီမြေထဲမှာရှိတဲ့ကျေးရွာ600ကိုမီးရှို့ခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူသူကပြောပါလေ
ဒီကနေ့ရွာကိုမီးရှို့ရပေါ့သူအထင်လာလို့ဒီကနေ့ရွာကိုမီးရှို့ပြီးတော့ဆွတ်မှန်းနဲ့ကျွန်တော်တိုင်ပိုင်းကြီးခြောင်ထားရတာကိုမီးရကြတော့ဝချောင်းကြီးရွာကိုမီးရှို့ရတယ်။အဲ့နဲ့ခုကချောင်းမကြီးရောနိလုံးမမီးရှို့နေရောကဏီရဲ့နောက်ဘက်ကစင်နန်းရဲ့တည့်ရတော်ရဲ့နောက်ပြီးကြတော့ကင်းတော်ရဲ့အဲ့တုံးတော်ကိုမီးရှို့နေရောကဏီနယ်ကခုလောစင်ကရွာ၆ဟာမီးရှို့ပါရဲ့ဟုတ်ဒီစားငံနေတော့အကုန်လုံးဆောင်ပြီးနေရတယ်ဟုတ်
ကျေးရွာတွေမှာစစ်ကောင်စီတပ်တွေရှိနေစေဖြစ်တာမလို့အိမ်ပင်အိမ်မီးလောင်ဆုံးရှုံးတယ်လဲဆိုတာကိုတော့တိကျမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။အခုမီးရှို့ခံရတဲ့ကျေးရွာတွေဟာချင်းလူမြင့်အနီးမှာရှိတဲ့ကျေးရွာတွေဖြစ်ပါတယ်။စစ်ကောင်စီတပ်ဟာခန်းနီးမျိုးကနေပြီးတော့ရိခါနဲ့ကြောက်စင်းတွေတဲလာတဲ့ဆက်လီတွေလုံခြုံရေးကြီးဖို့အတွက်အခုလိုနေနေရှင်းလင်းရေးတွေလုပ်နေတာဆိုပြီးတော့ဒေသခံကာကွယ်ရေးဖွဲ့တွေကယူဆပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒဇွန်တရာသတင်းထုတ်ပြန်တာမျိုးတော့လုံးဝမရှိသေးပါဘူး။ဒါကတော့ခန်းနီးဘက်ကအခြေအနေဖြစ်ပါတယ်။စကိုင်းတိုင်းရှီဘုံမြို့နယ်ထဲမှာဆိုရင်လေမီလ9ရက်နေ့ကလေးကစစ်ကောင်စီတပ်တွေဟာရှီဘုံမြို့နယ်တွေကကလမကြီးရွာအုပ်စုတွေကကလမရွာလက်ကောက်ကျရွာဟင်းသာကြီးကျောင်းကုန်းနဲ့မကြီးသုံးနယ်စတဲ့ရွာတွေကိုနေမင်းရှင်းလင်းရေးလုပ်ပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တာကြောင့်အင်ဂျီပေါင်း400ကျော်လောက်မီးလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကလမကြီးရွာအုပ်စုကကြီးရွာတွေကိုမီလ18ရက်နေ့မနေ့ကစစ်ကောင်စီတပ်တွေကထောက်ဝင်လာပြီးတော့မီးရှို့ရအောင်လို့ရွာထဲမှာကြံနေသေးတဲ့နေအိမ်တချို့မီးလောင်ခဲ့တယ်လို့အသက်80ရွယ်ဖို့တူလဲဥကောင်းမှုတနက်ပြစ်ခတ်ခံရလို့ပြည်ဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ
်။အဲဒါကတနေရက်ကလည်းဒီက7လပြီ18နှစ်လောက်မှာနေ့ကပြန်ပြီးမီးရှို့ရဲစိတ်မင်းနဲ့ရှိတဲ့စီတွေလဲရွာထဲကကားရင်းနဲ့လာယူသွားလို့မလို့ဥကောင်းဆောင်တယောက်နဲ့ပေါ့ဥကောင်းဆောင်တယောက်နဲ့ဝဲလာအဲဘလောက်လောက်လောင်သွားတယ်ဆိုတော့ကလမာတွေက9အိမ်တီတီလက်ောက်ကြရတဲ့ဟာတယ်လေအဲ့ဒီခလုံးရှိနေတော့ဒီမှာပေါ့ဟိုဦးမြတ်ကဆိုတော့အသက်80တက်တာပုံကြီးတယောက်လည်းတနက်နေ့ပြတ်သွားတယ်ခေါင်းကလေးမောင်ဒီလေးအချိန်လေးကတော့ဦးမြတ်ကိုယ်တိုင်ကဟိုအခုအိုက်ကပေါ့ပုံကြီးကြောင့်လည်းစိတ်ကောင်းတဲ့ပုံကလေးတွေနေရတဲ့ပုံကလေးကိုလွတ်ရလို့ကြောင်းခေါင်းနဲ့လောက်ကဆွဲဆုပ်ခေါ်လာခဲ့တာပဲ
ဖြစ်စင်တဲ့ပတ်သက်လို့ view ကတော့တိကျအတိမပြည့်နိုင်သေးပါဘူးစစ်ချုပ်ရွာသားတွေဟာရွာနီးနားဝင်းကျင်ကိုတော့မှကောင်းကောင်းမတော်ရတဲ့ညီသားမျိုးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကျော်ရီကဖုန်းကြောင်းထဲမှာပုံးခုကျန်းနေတဲ့ရွာသားတချို့လည်းစားတောက်ရေးခက်ခဲရှိနေတယ်လို့လူငယ်တွေတော့ပါဆွေးနွေးရတာကြောင့်ဒီလိုရကိုခေါ်ထုတ်ပေးနေရတယ်လို့ပြောပါတယ်။စကိုင်းတိုင်းဘက်ကအခုလိုချင်းချင်းနဲ့ပတ်သက်လို့ဒီ PDF ဒေသခံကာကွယ်ရေးဖွဲ့တွေဟာကြီးရွာတွေကိုကာကွယ်ယူပြီးတော့ဒီအကြမ်းဖက်လူရတွေကိုလုကန်နေတယ်ဆိုပြီးတော့မြန်မာစစ်ကောင်စီဘက်ကတော့ဆွဆွဲတုံ့ပြန်ထားပါတယ်ခင်ဗျ။